ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်
Our UNICEF colleagues in the country call for the violence for and for security forces to protect children in the town of Mindap.
ချင်းပြည်နယ်မင်းတပ်မြို့ကကလေးငယ်တွေကိုလုံခြုံရေးတပ်တွေကအကာအကွယ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မြို့နယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြာသပတေးနေ့မှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေ့မှာတော့စစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေသုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေအတွင်းအရက်သားပြည်သူ6ဦးတည်းမနေတေဆုံးခဲ့ရတယ်လို့တရားမဲ့ဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလဲအတွင်းမှုချုပ်ရုံးပြောခွင့်ရကပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေမေလ18ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆွမ်းရသူအနည်းဆုံး969ယောက်ရှိနေပြီးဒီထဲမှာဒါဇင်နဲ့ချီတဲ့ကလေးငယ်တွေပါဝင်နေတယ်လို့ပြောပါတယ်။ဒါ့အပြင်ဒဏ်ရာရသူကထောင်ချီရှိနေတယ်လို့လည်းပြောပါတယ်။မင်းတပ်မြို့ပေါ်မှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေမော်တာကြီးတွေနဲ့တိုက်ခတ်မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေအိမ်တွေမှာမနေရဲပဲအနာဝန်ကျင်တောတောင်တွေကြားပုန်းအောင်နေရတာဖြစ်ပါတယ်။မင်းတပ်မျိုးနဲ့လူပေါင်း 9,000 ကနေ 8,000 ကျားထွက်ပြေးပုန်းအောင်နေကြတယ်လို့ Reuters သတင်းမှာဖော်ပြပါတယ်